နှစ်နိုင်ငံကြားမှာနျူကလ িয়ার စစ်ပွဲဖြစ်မဲ့အရေးကိုဟန်တားချဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ကက်ရှမီးယားမှာလူမစုရညမထွက်အမိန့်ကိုရုပ်သိမ်းလိုက်ရင်သွေးချောင်းစီးလာနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့5ရက်နေ့ကစပြီးတော့အိန္ဒိယအစိုးရကသူတို့ထိန်းချုပ်ထားတဲ့ကက်ရှမီးယားဘက်အချမ်းမှာကာဖျူးအမိန့်ထုတ်ထားပြီးတော့အဆက်အသွယ်တွေဖြတ်တောက်ပြီးမှောင်ချထားတာဖြစ်ပါတယ်။အိန္ဒိယအစိုးရကဂျမ္မူးနဲ့ကက်ရှမီးယားကိုဖွဲ့စည်းပုံအရပြည့်ရထားတဲ့အထူးအဆင့်အတန်းကိုရုပ်သိမ်းလိုက်တဲ့အတွက်မွတ်စလင်အများစုနေထိုင်ရာအဲ့ဒီဒေသရဲ့အခြေအနေဟာတနေ့တခြားဆိုးဝါးလာနေပြီးတော့အိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားမှာတင်းမာမှုတွေမြန်မာလာစေခဲ့တာဖြစ်ပါတယ်။တခုခုဖြစ်ခဲ့ရင်တော့အကောင်းဆုံးကိုမျှော်လင့်ထားပေမဲ့အဆိုးဆုံးအတွက်ကိုတော့ပြင်ဆင်ထားကြပါလို့လည်းပါကစ္စတန်ဝန်ကြီးချုပ်ကပြောကြားခဲ့တာပါ။ကက်ရှမီးယားကိစ္စဟာပါကစ္စတန်နဲ့နှစ်နိုင်ငံဆိုင်ရာပြဿနာလို့အိန္ဒိယဘက်ကခံယူထားပေမဲ့ဆွေးနွေးညှိနှိုင်းမဲ့ကိစ္စကိုတော့ငြင်းဆန်ထားပါတယ
်။ဂျာတာဘရိနီကလီဘီးယားနိုင်ငံအထက်မြန်မာအမေရိကန်တို့ရဲ့လေကြောင်းတိုက်ခတ်မှုတစ်ခုကြောင့် Islamic State တိုက်ခတ်ရေးသမား18ဦးသေဆုံးသွားကြောင်း Africa တိုက်ဆိုင်ရာ American တပ်ဌာနချုပ် AFRICOM ကကြေညာခဲ့ပါတယ်။အခုတိုက်ခတ်မှုကအမေရိကန်တပ်ဖွဲ့တွေကလီဘီးယားနိုင်ငံမာဇူတ်မြို့အနောက်တောင်ဘက်မှာရှိတဲ့အကြမ်းဖက်အဖွဲ့ဖွဲ့တွေပေါ်ဒီလာတွင်တတိယအကြိမ်မြောက်လေကြောင်းကတိုက်ခိုက်မှုဖြစ်ပါတယ်။အင်ကန်နေ့ကတိုက်ခိုက်မှုမှာတော့ IS သွေးကြ12ဦးသေဆုံးခဲ့ပြီးနောက်တစ်ခုမှာတော့10ဦးသေဆုံးခဲ့တယ်လို့ AFRICOM ကပြောပါတယ်။လီဘီးယားအစိုးရနဲ့ညှိနှိုင်းပြီးအခုလိုတိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးအပြစ်မဲ့လီဘီးယားပြည်သူတွေကိုအနေရပြုမဲ့အကြမ်းဖက်သမားတွေလီဘီးယားနယ်မြေထဲမခိုးလုံနိုင်ဖို့အခုလိုတိုက်ခိုက်ခဲ့တာလို့ American ရေတပ်ဗိုလ်ချုပ် Hedy Buck ကပြောပါတယ်။လီဘီးယားနိုင်ငံအတွင်းလုံခြုံရေးအခြေအနေရုံရင်းပျက်စီးနေတာဟာ IS အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြော်တွေလီဘီးယားနိုင်ငံတောင်ပိုင်းကအုပ်ချုပ်မှုကင်းမဲ့တဲ့ဒေသတွေအတွင်းဝင်ရောက်နိုင်စေခဲ့ပါတယ်။လီဘီးယားအစိုးရလက်အောက်ခံတပ်ဖွဲ့တွေနဲ့လီဘီးယားမျိုးသားစစ်တပ်ကောင်းဆောင် Khalifa Haftar ရဲ့တပ်တွေကြားတိုက်ခိုက်မှုတွေဖြစ်ပေါ်နေခဲ့ပြီးတိုက်ပွဲတွေကြောင့်မြို့တော် Triple မြို့နဲ့အနီးအနားမြို့တွေမှာလူရပောင်းများစွာသေဆုံးခဲ့ရပါတယ်။မကြာသေးခင်ကလတွေအတွက်မှာလီဘီးယားရဲ့သားနဲ့စစ်သားတွေတိုက်ခိုက်တပ်ဖြတ်ခံခဲ့ရမှာ IS အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ။